Welcome to the Voice of America in Burmese.
Kim Austin, Washington News Review American Dangani, Natalie January Lantney, Sunini Menekin season Rigo, Nemasano Dimene, Chanaigani Kunanaiti, Langlomita and Sally Lazen and Azette, Langlamita de Aguze Rogani, Tony and Bini Babi, Jama Kimu Tapa, Aku, now so ya the Rendrigo, a Yanzon Tempia Bibame. Coronavirus Tango, American Nangandari, Jenna, Kanan Yang Pia Dagere, Natalie Sema.
In the face of great challenges this year, Americans showed incredible grit.
ဘယ်သူကမှဖြစ်နိုင်တယ်လို့တွက်မထားတာတွေကိုတမန်ဝင်အောင်မြင်မှုရအောင်အတူတူကလှုပ်ဆောင်နိုင်ရတယ်လို့ပြောတော့တာပါဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးဖြစ်တဲ့ဆော့လှုပ်ရှားမှုတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်လှုပ်ဆောင်ခဲ့ကြောင်းနဲ့တောင်းတဲ့ချီတဲ့အသက်ရှူဆက်တွေတန်ပေါင်းများစွာသောနှာခေါင်းဆီးတွေထုတ်ဖို့အတွက်စက်ရုံတွေကိုအသွင်ပြောင်းပေးခဲ့တယ်လို မေ့ချဖို့ပန်ကြားခဲ့တာပါအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်သက်အကြိုညချမ်းမှာကျန်းမာရေးလှုပ်သားတွေကိုခုံပြုခဲ့ပါတယ်တိုက်ခရ2020မှာအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခု2021ကတော့အမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နှစ်ဖြစ်လာမယ်လို့သူယုံကြည်ကြောင်းအပြုသဘောဆောင်ပြောကြားခဲ့တာပါပိုဟန်မင်းကြီးဖရန်စစ်ကတော့နှစ်ဆန်းတည့်တောက်ကြံနေနေ့လဲဝတ်ကျူဆူတောင်းပွဲကိုတက်ရောက်ခဲ့ပြီးငြိမ်းချမ်းရေးအတွက်ပန်ကြားခဲ့ပါတယ်2020မှာကျုံ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုကနေတဝက်ရဲ့ပူပန်မှုတွေပြဿနာတွေကိုနောက်တိုးမျှဝေခံစားဖို့လိုရဲဆိုတာပြသခဲ့ကြောင်းနဲ့ဒီလိုလှုပ်ဆောင်မှုကနေငြိမ်းကိုဆက်ဆံမှုတိဆောက်လာစေတဲ့အတွက်ငြိမ်းချမ်းရေးလမ်းကြောင်းပေါ်ကိုရောက်လာစေတယ်လို့ပြောပါတယ်။ကမ္ဘာတစ်လုံးကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခြေသပရင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတွဲထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာဟာကမ္ဘာတစ်လုံး COVID-19 ကာဝယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ကြောင်းနဲ့ဒီကာဝယ်ဆေးကိုကမ္ဘာတစ်လုံးဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူတွေစီလုံလုံလောက်လောက်ရအောင်လှုပ်ပေးဖို့လိုတယ်လို့WHO ကကာဝယ်ဆေးလက်လန်းမီရေလှုပ်ဆောင်နေတဲ့ထိတ်တန့်အရာရှိကပြောပါတယ်ဒီကာဝယ်ဆေးကိုအရေးပေါ်သုံးခွင့်အခုလိုချပေးတဲ့အတွက်နိုင်ငံသီးသီးကစီးမြန်စီကံချက်မှတ်ရေးဆိုင်ရာတာဝန်ရှိသူတွေအတွက်ပါဆေးတင်သွင်းခွင့်နဲ့ဖြန့်ဝေခွင့်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ဖို့လမ်းဖွင့်သွားပြီဖြစ်ကြောင်းလည်းပြောပါတယ်အီရန်ကသူ့ရဲ့ Fordow Nuclear ဆေးရုံမှာယူရေနီယံတန့်စင်မှုကိုရာနှုန်း20ရအောင်လုပ်ဖို့စီစဉ်နေကြောင်းပြောကြားခဲ့တယ်လို့ IAEA PPSAN အနုမြေဆိုင်အေဂျင်စီကတောက်ကြံနေမှာပြောပါတယ်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015လုံးကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အရေးယူဒဏ်ခတ်မှုပြန်လုပ်လာတာကိုလက်စားချေတဲ့အနေနဲ့အီရန်ကစာချုပ်ပါအချက်တွေကို2019ကစချိုးဖောက်နေတာဖြစ်ပါတယ်။အခုလှုပ်ဆောင်ချက်ကတော့အီရန်ရဲ့ထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်အသက်ခံရတာအတွက်လက်တုံ့ပြန်ဖို့အီရန်လွှတ်တော်ကပြီးခဲ့တဲ့လတည်းချမှတ်ခဲ့တဲ့ဥပဒေမှာပါတဲ့လှုပ်ဆောင်ချက်အများတရားတွေကတစ်ခုဖြစ်ပါတယ်။ဒီသိပ္ပံပညာရှင်ကိုအစ္စရေးကတပ်ဖြတ်တာလို့အီရန်ကယုံကြည်ထားတာပါ။အီရန်ရဲ့အခုလိုလှုပ်ဆောင်မှုမျိုးဟာနိုင်ငံတကာသဘောတူညီချက်ထင်အမေရိကန်ပြန်ပြီးဝင်လာရေးအတွက်အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဂျိုးပန်းမှုတွေကိုရှုပ်ထွေးမှုတွေဖြစ်လာစေနိုင်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်ဖန်ဆီးခေါ်ဆောင်လာခံခဲ့ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်းသုံးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန်းတည့်တောက်ကြံနေမှာပြောပါတယ်။ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတွေအတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆွယ်စည်းရုံးခွင့်ရှိရမှာဖြစ်ကြောင်းလဲတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါဗျ။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းမြတ်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းက AA လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းတည့်နေ့မှာတော့ပြန်လွှတ်ပေးကြတာပါ။မြန်မာနိုင်ငံမှာ2021အတွင်းငြင်းချမ်းမှုဒီမိုကရေစီနဲ့တရားဝါပြောမှုကိုပြည်သူတွေပို့ပြီးခံစားရစေဖို့မျှော်လင့်တယ်လို့ American တန်ရုံကြီးညာချက်မှာဖော်ပြထားပါတယ်။တင်းတွေပြီးမှာတော့အပတ်စဉ်အစီအစဉ်တွေနဲ့အတူ2020အတွင်းနိုင်ငံတကာထူးခြားတဲ့ဖြစ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းလော်တပုတ်ကိုနားဆင်နိုင်ပါပြီ။
စင်တော်ဝင်းမဲပါရေကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့ကလွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုအခုနှစ်သစ်မှာအေးအေးရခိုင်တပ်ကပြန်လွတ်ပေးလိုက်တာကို NLD ဘက်ကအပြုသဘောတုံ့ပြန်လိုက်ပါတယ်။ဒါကငြိမ်းချမ်းရေးနဲ့ရခိုင်မှာမဖြစ်ခဲ့သေးတဲ့ရေကောက်ပွဲပြန်ဖြစ်ရေးအထောက်အကူပြုမယ်လို့ NLD ပြောခွင့်ရတဲ့သုံးသက်သူတွေကဆိုပါတယ်။ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ဖန်ဆီးထားတဲ့လူတွေကိုပြန်လွတ်ပေးတယ်ဆိုတာကတော့ဒါကောင်းတဲ့ပြုမှုပြုသဘောဆောင်တဲ့ပြုမှုဆိုတာကျွန်တော်တို့လက်ခံပါတယ်။ကောင်းတဲ့ဖြစ်ရတစ်ခုပါပဲ။နှစ်တည်းနဲ့လည်းတိုက်ဆိုင်နေတော့ဒီလိုပြုမှုပေါ်မူတည်ပြီးတော့ရခိုင်ရေခင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတိုင်းကဒီညှိနှိုင်းမှုတွေကိုဆင်ဆက်မပြတ်လုပ်ခြင်းအပြင်ငြိမ်းချမ်းရေးအတွက်ပို့ပြီးတော့အလားအလာကောင်းနေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ရှေ့မှာညှိချမ်းရေးအတွက်ဆရာတို့ဘယ်လိုအလားအလာဖြစ်လာဖို့မျှော်လင့်ထားလဲ
။ဒီလိုလွတ်မြောက်လာတာနဲ့အတူကျွန်တော်တို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကတိုင်းမီကိုနှစ်တိနှခုစက်စကားပြောတဲ့အခါမှာထည့်သွင်းပြောခဲ့တယ်လို့ပဲပင်လုံစာချုပ်ကဲ85နှစ်မြောက်နော်2022မှာငြင်းငြင်းရတဲ့အဖြစ်ကိုအခုလိုဒီကောင်းမွန်တဲ့အလားအလာတွေစင်ခဲ့ဖြစ်ပေါ်လိမ့်မယ်အလုံးပြီးကြိုးစားနိုင်နိုင်မယ်လို့ကောင်းပကမျှော်လင့်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီရွေးကောက်ပွဲတွေဖြစ်လာနိုင်မယ်အလားအလာပါရော
အခုလက်ရှိဥပဒေအရဆိုရင်လက်တော့ချက်ချင်းနော်ရွေးကောက်ပွဲတွေလုံးလို့မရဘူးဆိုတော့ဥပဒေကြွန့်ချင်တဲ့လူတိုင်းသိနိုင်ပါတယ်နောက်တစ်ခါရခိုင်ပြည်မြောက်ပိုင်းမှာရှိတာကတိုက်ပွဲနှစ်ဖက်ရပ်ယုံနေမပြီးပါဘူးလွတ်လပ်ပြီးတရားမျှတတော့ရွေးကောက်ပွဲများဖြစ်ဖို့ဆိုတာအင်္ဂါရများစွာလိုပါသေးတယ်။ဒီမောင်တော်မင်းပြမြေပုံမှာခြေဝါအုတ်ချွေမှု90 80 40စဖြင့်လုပ်ကတ်ထားတာပါ။အဲ့ဒီခြေဝါအုတ်ချွေမှုတွေမရှိဘဲနဲ့ဘယ်လိုလုပ်ပြီးမဲယုံနေကျွန်တော်တို့လုပ်မလို့။နော်အုတ်ချွေမှုဆိုတာလည်းကဲမင်းလုံးလိုက်ဒီလိုပြောလို့မရပါဘူး။သူမှလည်းဥပဒေရှိပါတယ်။ခြေဝါအုတ်ချွေမှုတွေရွေးဖို့ဆိုရင်ကြီးကြပ်ရေးမှုကစဖွဲ့ရမယ်။နောက်အစဉ်စဉ်လုပ်ပါတယ်။ဒါဟုတ်အ мян ဆုံးလုပ်တာတော့ကျွန်တော်လိုလားပါတယ်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကဒီနေရာမှာဒီတက်မတော်နဲ့ညှိနှိုင်းမှုအနေအထားတွေတိုးတက်လာတဲ့အနေအထားတစ်ခုလို့ရောသုံးသပ်လို့ရလဲလားဆရာကြီး
။ဒီတက်မတော်နဲ့အေးအဖွဲ့တို့ရဲ့တွဲဆုံဆွေးမှုမင်းမှုတွေကအခုကိုယ်စားလှယ်လောင်းသုံးခုပြန်လည်လွတ်ပြေးခြင်းမှာဒီထိုက်တဲ့နဲ့အကျိုးသက်ရောက်မှုရှိတဲ့ဆရာကိုကျွန်တော်တို့လက်ခံပါတယ်။တကယ်တော့တမရောဆိုတာအစိုးရရဲ့အဖွဲ့အစည်းတရားပဲဖြစ်ပါတယ်။အဲတော့အေးအေးဖွင့်နေတွေ့ဆုံဆွေးနွေးတဲ့အခါမှာဘယ်လိုတိုးတက်မှုရှိတဲ့ကိုပုံဝင်လင်းလင်းမိမိအစိုးရအဖွဲ့ကိုတင်ပြနေတယ်လို့ယူဆပါတယ်။အဲ့လိုတိုးတက်မှုတွေရှိလာတာနဲ့အများကျွန်တော်တို့အစိုးရကလည်းဒီရခိုင်ပြည်နယ်နိုင်ငံရေးအမားတွေတောင်းဆိုနေတဲ့နော်အချက်အချို့ကိုလိုက်လျောနိုင်မှုအခြေအနေကောင်းနေဖြစ်လာလိမ့်မယ်
။ဟုတ်ကဲ့ဆရာဒီနေရာမှာတစ်ခုက NLD နေနဲ့အခုဒီဖွဲ့စည်းလိုက်တဲ့ဆရာအောင်မွန်းညိုတို့တိုင်းတိုင်းနဲ့တွေ့ဆုံညီနေရေးအဖွဲ့အနေနဲ့ရခိုင်တို့သွားဖို့အလားလာရော
ငကုထဆိုင်တို့အခြေအနေပုံကောင်းလာတယ်လို့ညီမိပါတယ်။သို့သောသွားတယ်မသွားတယ်ကတော့တောင်းပေးလိုက်တဲ့အဖွဲ့ဝင်လေးကိုယ်တိုင်ဆုံးဖြတ်
ပါ။ဟုတ်ကဲ့ကျေးဇူးပါဒေါက်တာမြင့်ညိုခင်ဗျာ။အဲ့ဒီတော့အခုလို့လွတ်ပေးလိုက်တဲ့အပေါ်မှာဘလို့ဆက်ဖြစ်စင်တာနဲ့ဖြစ်နိုင်တာတွေကိုနိုင်ငံရေးလည်လာသုံးသပ်သူဦးသက်စွန်နိုင်ကိုဆက်မေးထားရမှာဦးသက်စွန်နိုင်ကအခုလို့ဆက်ရှင်းပြပါတယ
်ဒီကိစ္စကလည်းရွေးကောက်ပွဲနဲ့ပဲပတ်သက်နေတဲ့အကြောင်းရင်းဖြစ်နေတဲ့အခါကျတော့လွတ်ပေးတယ်လို့ဒီကိုတောင်းဆိုခဲ့တာသို့တော်ညာလည်းအခုကတပ်မတော်နဲ့ဦးနှစ်ဖက်ပြစ်ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်က၃ယောက်ပါဆွတ်လိုက်ပါတယ်အဲ့ဒါဆိုရင်တော့ NLD ပါတီအနေနဲ့ရခိုင်ဒေသမှာတရားမျှတရွေးကောက်ပွဲကြီးကျင်းပပြီးဘူးအတွက် UEC ကိုအခင်းချင်းတွေကိုစတင်ပြီးတော့လှုပ်ဆောင်နေနေသူစပါတယ်အဲ့လိုလှုပ်ချင်းဟာ NCA လမ်းကြောင်းမဟုတ်ဘူး FPNC တဖွဲ့လုံးဝင်ရောက်လာနိုင်မှုအရင်ဆုံးတစ်ခါတစ်ချက်ကွန်ပလိတ်ထား
ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ဦးတန်းစွန်နဲ့ခင်ဗျာကျွန်တော်ဝင်းမဲပါ
2020ခုနှစ်အတွင်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့ COVID-19 ကပ်ရောဂါနဲ့လူမဲတွေရဲ့အသက်ကိုလည်းဒဏ်ထူတန်မိုးထားဖို့တောင်းဆိုတဲ့လှုပ်ရှားမှုသတင်းတွေ American ရွေးကောက်ပွဲသတင်းတွေ2020ကမ္ဘာသတင်းကောင်းကြီးပိုင်းမှာလွှမ်းမိုးနေရယူခဲ့ပါတယ်။ဒါပေမဲ့လည်းတခြားနှစ်တွေလိုပဲသဘာဝဘေးအန္တရာယ်တွေလူလူအုံကြွားမှုတွေနဲ့ပဋိပက္ခတွေကိုနိုင်ငံတချို့ရင်ဆိုင်ခဲ့ရပါတယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစူးစီးပြီးဦးသိန်းထိုင်ဦးနဲ့ကျမများတစီအောင်ကတင်ပြပေးထားပါရရှင်
2020ခုနှစ်ဇန်နဝါရီလစမ်းမှာပဲဩစတြေးလျနိုင်ငံမှာဘယ်တော့မှမကြုံဘူးတဲ့တိုင်းတာနဲ့တော်မီတွေလောင်ချမ်းခဲ့တဲ့သတင်းကတုံ့လုံစိတ်မကောင်းစရာသတင်းတစ်ပုဒ်ဖြစ်နေနှစ်သစ်ကိုကြိုခဲ့ပါတယ်တော်မီကြောင့်တောင်းဒိဆန်တန်းတထောင်တဲ့မင်းသိချေတန်းရခဲ့တယ်လို့စစ်တနီတက်သူကခေရပီရာပညာရှင်တွေခန့်မှန်းခဲ့ကြပါတယ်တော်မီကြောင့်ဟက်တာ 12.6 တန်းမီလောင်ကျွမ်းခဲ့ပြီးလူ30ကျော်သေဆုံးခဲ့တယ်လို့ထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်တော်မီကထွက်တဲ့မီးခိုးမြူငွေတွေကအစိပိတ်သမုတ်တရားတွေကနေတောင်အမေရိကတိုင်းနိုင်ငံတွေဖြစ်တဲ့ဘရာဇီးချီလီနဲ့အာဂျင်တီးနားနိုင်ငံတွေအထိရောက်ခဲ့ပါတယ်
ဇန်နဝါရီလ3ရက်နေ့ကပဲအီရန်တော်လှန်ရေးတည်ဆောင်တပ်ရဲ့တပ်မှုကာဆမ်ဆူလမနီကိုအီရန်နိုင်ငံဘက်ကနိုင်ငံတကာလူစိတ်အနီးမှာအမေရိကန်စစ်တပ်ကအဝေးထိန်ဒရုန်းရင်နဲ့တိုက်ခိုက်ပြီးလုံခြုံလိုက်ပါတယ်။ဒါကြောင့်လည်းထောင်ပေါင်းချီတဲ့အီရန်ပြည်သူတွေအမေရိကန်စစ်ကြီးဆန္ဒပြပွဲတွေအီရန်နိုင်ငံမှာရက်ဆက်ကျင်းပခဲ့ပါတယ်။ကိုဂျူကာဆမ်ဆူလမနီလုံခြုံခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံတွင်ကအမေရိကန်စစ်စခန်းတွေကိုအီရန်ကရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရပိုင်းအတွင်းမှာပဲအီရန်ပြည်သူတချို့ရဲ့အမေရိကန်စစ်ကြီးဆန္ဒပြပွဲတွေဟာအီရန်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲအဖြစ်လဲပြောင်းလဲသွားခဲ့ပါတယ
်။အီရန်နိုင်ငံတဟီရန်မြို့လေစိတ်ကတဲ့ယူကရိန်းခီးတဲ့ဒီလေယာဉ်ကိုဇန်နဝါရီလ6ရက်နေ့ကအီရန်စစ်တပ်ကဒုံးကျည်နဲ့မာယုံပစ်ခတ်ခဲ့တာကြောင့်လီမော်မှာပါသွားခဲ့သူ156ဦးသေဆုံးခဲ့ပြီးရင်းထိန်ချန်ခဲ့မှုအတွက်အီရန်ဆိုရောက်ကိုကွယ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဆော်ဘာဘိုင်းကဆက်ချွေရမှုကြောင့်လို့အီရန်ဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာပါယွန်ပစ်ခတ်တာကိုအီရန်စစ်တပ်ကဝန်ခံခဲ့ပါတယ်။ဒီလိုဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးပါဝင်ဆိုရောက်ခေါင်းဆောင်တွေဆင်ပေးဖို့အထိတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်အီရန်ဆက်ဆံရေးတင်းတင်းပါပါအခြေအနေသတင်းတွေကလည်း2020ခုနှစ်နိစမ်းမှာနိုင်ငံတကာအထူးအရေးစိုက်ခဲ့ရတဲ့သတင်းတွေဖြစ်ခဲ့ပါတယ
်။2020ခုနှစ်နိစမ်းမှာပဲတကဘာလုံးကပြည်သူတွေရဲ့လူနေမှုဘဝတွေကိုပြောင်းလဲသွားမယ်။ကြောက်မဲ့ဖွယ်ရာကာယောဂါဇိုးကြီးရဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေအထိတ်တလန့်သတိပေးခဲ့ကြပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့ဆိုရာကိုဇန်နဝါရီလ9ရက်နေ့မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။လူချင်းချင်းကူးစက်နိုင်တဲ့ဆိုရာကိုတရုတ်ကျန်းမာရေးအရာရှိတွေဝန်ခံခဲ့ပြီးတဲ့နောက်လူဦးရေ17သန်းရှိတဲ့ဝူဟန်မြို့ကန်တွေကိုအပြင်းမထွက်ဖို့တရုတ်အစိုးရကတင်းတင်းကြပ်ကြပ်ပိတ်ကင်လိုက်ပါတယ
်။တရုတ်နိုင်ငံမှာရောဂါကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဇန်နဝါရီလအတွင်းမှာပဲအမေရိကန်ပြည်ထောင်စု၄သိန်းတချို့မှာနိုင်ငံကရောက်လာတဲ့ခီးတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာညှိစလုပ်ခဲ့ပါတယ်။ဇန်နဝါရီလ21ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတရုတ်နိုင်ငံဝူဟန်မြို့ကအမေရိကန်ပြည်ထောင်စုကိုပြန်လာတဲ့ခီးတွေတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပြီဆိုတာကိုကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှလူတွေသိမ်းတဲ့ချီပြေဆုံးပြီးစမ်းသပ်ချီယောဂါကူးစက်ဖို့အစပိုင်းသတင်းလို့ပြောရမှာပါ။
Is there any member in the American ပြည်ထောင်စုမှာဇန်နဝါရီလကုန်မှာသမ္မတဒေါ်နယ်ထရန့်ကိုယာရုကဖယ်ရှားတဲ့အထိအေးအေးယူနိုင်ရင်လွှတ်တော်အတွင်းမှာအခြေတင်ဆွေးနွေးပွဲတွေကျင်းပနေခဲ့ပြီးတရလိုအဖြစ်ဆောင်ရွက်တဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတရဲ့ကျူးဆောင်ရှိနေတွေအပြန်အလှန်ညှင်းခုန်နေခဲ့ပါတယ်။အာဏာအလွေသုံးစားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ American သမ္မတဒေါ်နယ်ထရန့်အပေါ်အေးအေးယူနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးပမ်းခဲ့တာပါ။သမရာထရမ့်ဟာသမရာရေကောက်ပွဲသူ့ရဲ့အဓိကပြိုင်ဘက်တူဖြစ်လာနိုင်တဲ့ဒုသမရာဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမရာဗလာဒီမီယာဇီလန်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးရမယ့်စီးရီးအကူအညီဒေါ်လာတန်း400လေးပါးကိုချက်ချင်းမပေးဘဲဆိုင်ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွတ်ဆွေးခဲ့ပါတယ်။ထို့တော့ကြားနာစစ်ဆေးပွဲတွေမှာသမရာထရမ့်ရဲ့အစိုးရအဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်သည့်အဖြစ်စင့်ခေါ်မေးမြန်းဖို့ဒီမိုကရက်ဘက်ကတောင်းဆိုပေမဲ့အထက်လွှတ်တော်လူများစုဖြစ်တဲ့ Republican Party ဝင်တွေကလက်မခံခဲ့ပါဘူး။ February 5ရက်နေ့မှာတော့သမရမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ
်။သမရကိုရည်ရွယ်ဆွဲဆိုချက်တွေကိုပယ်ချပြီးအပြစ်မရှိကြောင်းအထက်လွှတ်တော်ကမဲခွဲမဆုံးဖြတ်ခင်တည်းရဲ့လို့ February 4ရက်နေ့မှာပဲသမရ Trump တိုင်းပြည်ကိုနိုင်ငံတော်ခြေပြမင်းကွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာရုပ်လျှော့ကြားဆင်းနေပြီဆိုတဲ့အတွေးခံစားချက်တွေကို ုအစိုးရတည်တံပထမပိုင်းနှစ်တွေအတွင်းကြောက်သောလုံနိုင်ခဲ့တယ်လို့သမ္မတတည်တံတွေတတိယချိန်ကွန်ဂရက်ထွတ်တော်မှာထောက်ကြားတဲ့နိုင်ငံတော်အကြီးအကဲမင်းကွန်းမှာသမ္မတထရန့်ပြောသွားခဲ့ပါတယ်။တနအီခွဲနီးပါးကြာမင်းကွန်းထဲမှာသူ့ရဲ့သမ္မတတည်တံအတွင်းအမေရိကန်စီးပွားရေးတိုးတက်ကောင်းမွန်လုံနိုင်ခဲ့တယ်လို့သမ္မတထရန့်ကအခိုင်အမာပြောကြားခဲ့ပါတယ
်။ဇန်နဝါရီလနောက်ဆုံးပတ်အတွင်းမှာပဲ American Basketball အကျော်အမော် Kobe Bryant ရဟယင်ပြကြတည်ဆုံးသွားခဲ့တဲ့အတွေ့ကဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုခဲ့ကြပါတယ် Los Angeles မြို့ပြည်နာက Calabar ဆာမြို့မှာရဟယင်ပြကြမှုအတွင်းအသက်42နှစ်အရွယ် Kobe Bryant နဲ့သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်မှာပါသွားသူ6ယောက်စလုံးတည်ဆုံးခဲ့တာပါရဟယင်ဟာတိမ်သူကိုရှောင်ပြီးပြန်တန်းရင်တောင်ဆောင်နဲ့တိုက်မိလို့ပြစ်ကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါရီ
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေတိတိကျကျတိုးလာတဲ့အတွက်ဒီယောဂကဆိုးကနေရာအနက်ကူးစက်ပြန့်နှံ့တဲ့ယောဂဖြစ်နေပြီဆိုတာကို WHO ကကျန်းမာရေးအဖွဲ့ကြီးကမတ်လ၁၀ရက်နေ့မှာကြေညာပါတယ်ဒီလိုကြေညာတဲ့မတ်လဒုတိယပတ်အတွင်းကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း114နိုင်ငံမှာလူပေါင်းတသိန်းတသောင်၈၀၀၀ကျော်ကူးစက်ခံရပြီးသေဆုံးသူပေါင်းကလည်း4,300ထိရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာတဲ့အတွက်ကမ္ဘာနိုင်ငံတော်တော်များများခီးသွားလာခွင့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိနေထုတ်ပြန်ခဲ့ပါတယ
်။ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်မလာဇမ်းမှာပဲကမ္ဘာအဆုရှယ်ယာဈေးနှုန်းတွေနဲ့ညီနန်ဈေးနှုန်းတွေထိုးကျသွားပါတယ်။ American အဓိကအဆုရှယ်ယာတစ်ခုဖြစ်တဲ့ New York Dow Jones အဆုရှယ်ယာအညွှန်းကိန်းဟာမလာဒုတိယပတ်အတွင်း600ကိုင်နှုန်းနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်။17နှစ်လောက်ဇက်တိုက်အမျက်ဆုံးပေါ်လာခဲ့တဲ့အဆုရှယ်ယာဈေးတွေပထမဆုံးအကြိမ်အများဆုံးပြန်ထိုးကျသွားခဲ့တာပါ။ဒီလို COVID-19 ရောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်နစ်နာလာနေကြတဲ့ American ပြည်သူတွေရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့ဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တစ်ရပ်ကိုသမ္မတ Trump ကမလာကုန်မှာလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
မလာလေလောက်ကလေးကဆက်ယုံတွေဈေးဆိုင်တွေစားသောက်ဆိုင်တွေနဲ့ယုံတွေပါဝင်လုပ်ငန်းခွင်တွေကိုပိတ်ခဲ့တဲ့နောက်အီဗီလာအတွင်းအမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 14.9 ဂန်နှုန်းအထိထိုးတက်လာခဲ့ပါတယ်။1930ခုနှစ်တွေအတွင်းကမ္ဘာစီးပွားပြက်ကကျုံခဲ့ရပြီးနောက်ပိုင်းဒီလောက်ဆိုးတဲ့အခြေအနေကိုမကြုံခဲ့ရဘူးလို့စီးပွားရေးပညာရှင်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်မှာအလုပ်လက်မဲ့ကျုခံစားခွင့်လျှောက်ထားသူ23သန်းကျော်ရှိမယ်လို့လူ့သမားရေးဝန်ကြီးဌာနရဲ့ဆင်းနေမှာဖော်ပြပါတယ်။နောက်ပိုင်းလာဒီမှာတော့လုပ်ငန်းခွင်တချို့ပြန်လည်ဖွင့်လှစ်တာကြောင့်လုပ်လည်မဲ့ဥယျာဉ်ရောကျသွားခဲ့ပါတယ
်။ကယောဂဇူးကြီးရဲ့ချင်းချောက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အခက်အခဲတွေကြုံနေရချိန်မှာပဲမေလ25ရက်နေ့ကအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖလော့ဒ်ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်မှာတိုက်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့ပါတယ်။လူမဲရီရဲ့အသက်ကိုလည်းတံပိုးထားပါဆိုပြီးတောင်းဆိုတဲ့ Black Lives Matter လှုပ်ရှားမှုအဖြစ်ရဲရီရဲ့ရစမှုနဲ့လူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတိုင်းပြည်တဝန်ပေါ်ပေါက်ခဲ့တာပါ American ပြည်ထောင်စုတဝန်မြို့ကြီးတွေမှာဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကိုပြုပြင်ပြောင်းလဲဖို့ငွေကြေးဖြတ်တောက်ဖို့ဆိုတဲ့တောင်းဆိုချက်တွေလည်းကြီးထွားလာခဲ့ပါတယ် George Floyd တည်ဆုံးပြီးတရင်ပတ်အနေနဲ့အကြာဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာနောက်ထပ်လူမဲအမျိုးသားတူဖြစ်တဲ့ Richard Brooks ကိုရဲကတနက်နေ့ပြစ်လို့တေဆုံးခဲ့တာကြောင့်ရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်မှုတွေအဆုံးသတ်ပြီးတောင်းဆိုတဲ့ဆန္ဒပြပွဲတွေပို့ပြီးတော့အရှိန်မြှင့်လာခဲ့ပါတယ်။ Oregon ပြည်နယ် Portland မြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေနဲ့မငြိမ်သက်မှုတွေနှစ်လလောက်ဆက်တိုက်ပေါ်ပေါက်ခဲ့ပါတယ်။
ဒီနေ့ရဲ့ရဆက်မှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတမ်းပြည်တော်ပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုပြင်ကြောင်းလေးညွန်ကြားချက်တွေကိုသမ္မတထရန့်ဂျော်လာတတိယဘက်မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ရဲတပ်ဖွဲ့ဝင်တယောက်ရဲ့အသက်အန္တရာယ်ကိုချင်းချောက်ခံရတဲ့အခြေအနေမျိုးကလွယ်လို့လယ်ဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးတာမျိုးတွေတားပြစ်သွားမှာဖြစ်တဲ့အကြောင်းလက်မှတ်ရေးထိုးတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်ရဲတပ်ဖွဲ့ကိုပို့ပြီးတာဝန်ခံမှုရှိလာစေဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းသမ္မတထရန့်ရဲ့အမိန့်ဟာလုံလောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တီနဲ့အခက်အခဲတချို့ကဝေဖန်ခဲ့ကြပါတယ်။ဂျော်လာအတွင်းမှာပဲအမေရိကန်ပြည်ထောင်စုတဝိုင်းပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကတခြားနိုင်ငံတွေကိုကူးစက်သွားပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့ဖိနှိပ်ရဲဆက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတကာလှုပ်ရှားမှုအဖြစ်အချိန်ဟုန်နဲ့ပေါ်ပေါက်ခဲ့ပါတယ်။
ဩဂုတ်လပထမပတ်အတွင်းလက်ဗနွန်နိုင်ငံဘေရုတ်မြို့တော်မှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ဖောက်ကွဲမှုကြီးကြောင့်အနည်းဆုံးလူ190သေဆုံးခဲ့တယ်လို့လူ6000လောက်ဒဏ်ရာရခဲ့တဲ့အပြင်လူပေါင်း3000နီးပါးအိုးအိမ်နဲ့ဖြစ်ခဲ့ရပါတယ်။ဘေရုတ်ကစိတ်ကန်းကုန်နောင်ရုံမှာဖြစ်ပွားခဲ့တဲ့မတော်တဆဖောက်ကွဲမှုကနေပြည်သူတွေရဲ့အထွေထွေမကျေနပ်မှုတွေကိုမိထိုးပေးတယ်လို့ဖြစ်ခဲ့ပြီးလက်ဗနွန်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေရက်ဆက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်မှုတွေနဲ့အင်အားသုံးဖြိုခွင်းတာတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးလက်ဗနွန်အစိုးရကတည်င်းတပတ်ကြာအရေးပေါ်အခြေအနေမှာပထမပိုင်းကြီးညာခဲ့ပါတယ်။နောက်ပိုင်းမှာအစိုးရအဖွဲ့တစ်ခုလုံးနှုတ်ထွက်ကြောင်းကြီးညာပါတယ
်။မေလပထမပတ်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဓာတ်ဆီနမြေအတွင်းဒေါ်လာ9ဘီလီယံလောက်လိုအပ်နေတဲ့ဆိုပြီးကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကမ္ဘာဆင်းရဲဆုံးနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအထောက်အထိပ်ကိုမရောက်သေးပေမဲ့လုံလမဲ့ဖြစ်ကုန်တာတွေအစားအသောက်ရှားပါးတာတွေအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေကိုစတင်ရင်ဆိုင်နေရပြီလို့ပြောပါတယ်။အဆင်ရဲဆုံးသူတွေအထူးသဖြင့်မျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့သူတွေကိုကတ်ရောဂါနဲ့ကမ္ဘာစီးပွားရေးကျဆင်းတဲ့ဌာနကအကာအကွယ်မပေးနိုင်ဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆရာယုံကြည်ခဲ့မတ်လောကောကဒီပြပါတယ
်ဘယ်လာရုစ်နိုင်ငံမှာအလက်ဇန်ဒါလူရှန်ကိုနှုတ်ခွတ်ပြီးတောင်းဆိုဆန္ဒပြပွဲတွေအော်ဒိုလာ9ရဲ့ရေကောက်ပွဲပြီးကြတဲ့က2020ခုနှစ်နှစ်ကုန်အထိဇက်တိုက်ပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြရတဲ့သူအများပြလူတွေတက်ဖွဲ့တွေဖမ်းဆီးတာကိုခံခဲ့ရပါတယ်သမရလူရှင်ကို6ကျင်းမြောက်ပြန်အရေးခံခဲ့ရပေမဲ့သူအနိုင်ရခဲ့တဲ့ရေကောက်ပွဲမှာမင်းမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောဆိုခဲ့ကြပြီးအဲ့ဒီအချိန်ကဆလိုမြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေမှာလူလူဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်ခဲ့တာပါအနောက်နိုင်ငံတွေကလည်းရေကောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုထားပြီးသမရလူရှင်ကိုနဲ့ထိတ်တန့်ဘယ်လာရုစ်အစိုးရအရာရှိတွေအပေါ်မှာပိတ်ဆို့တင်ခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ်
အဘလာဒီမှာပဲရုရှားနိုင်ငံကထင်ရှားတဲ့တိုက်ခိုက်ကောင်းဆောင် LSC Nalbani အစိုက်ကခံရတဲ့သတင်းကနိုင်ငံတကာသတင်းကောင်းကြီးပိုင်းတွေမှာအများအယုံစိုက်တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းထန်ဝေဖန်လေးရှိသူအတိုက်ခိုက်ကောင်းဆောင် Nalbani ဟာစိုက်ဘီးရီးယားဒေသမှာရွေးကောက်ပွဲမဲဆယ်စီယုံပြီးမြို့တော်မော်စကိုလေယာဉ်နဲ့အပြန်ရုတ်တရက်အပြင်းထန်နာမကျန်းဖြစ်ခဲ့တာပါ။သူ့ကိုစေကူသားဖို့ဂျာမနီနိုင်ငံကိုပြည်သန့်ဆေးရုံလေယာဉ်နဲ့ခေါ်ဆောင်ခဲ့ရပါတယ်။ဆိုဗီယက်ကဓာတုအစိတ်တမျိုးဖြစ်တဲ့နိုဗီ6အစိတ်နယ်ဘန်နီရဲ့ခန္ဓာကိုယ်ထဲမှာတွေ့ရတယ်လို့ဂျာမန်စိတ်ဗေဒစမ်းသပ်တဲ့ပညာရှင်တွေကပြောပါတယ်။တီချခွဲစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံကတက်ခွဲခန်းတွေကလည်းဂျာမန်ပညာရှင်တွေရဲ့တွေ့ရှိချက်နဲ့ကပ်ညီတယ်လို့ပြောဆိုပါတယ်။ရုရှားဆူရကတော့ဒီစိတ်သစ်မှုမှာသူတို့နဲ့ပတ်သက်မှုမရှိဘူးဆိုပြီးညှင်းဆိုခဲ့ပါတယ်။စတေမာလာတတိယဘတ်ထဲမှာတော့နယ်ဘန်နီရဲ့ဂျာမန်ရဲ့အခြေအနေတိုးတက်မှုရှိလာပြီးပြောဆိုတာလှုပ်ရှားတာတွေပြန်လည်လှုပ်လာနိုင်ခဲ့ပါတယ်။
စက်တင်ဘာလ15ရက်နေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံစတင်ကျင်းပပါတယ်အမေရိကန်ပြည်ထောင်စုတရုတ်နဲ့ရုရှားအကြားကွယ်လွယ်ချက်တွေကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်လက်တွဲတိုက်ဖျက်ရေးတွေအပေါ်မှာအရေးထိုးချိန်ချောင်းနေပါတယ်ကာယောဂါစူးကြီးကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုအွန်လိုင်းကနေအဓိကကျင်းပတာဖြစ်ပြီးကိုဗစ် -19 ရောဂါတိုက်ဖျက်ရေးနိုင်ငံစုံလက်တွဲဆောင်ရွက်ဖို့ကိုအဖွဲ့ဝင်နိုင်ငံတွေအဓိကအာရုံစိုက်ဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံသူ့လုပ်ရက်အပေါ်တာဝန်ယူလာအောင်လုပ်ဖို့ကုလသမဂ္ဂကိုညီလာခံမင်းကွန်းမှာတိုက်တွန်းခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအော်ဂိုလာတတိယဘတ်အတွင်းတော်မီတွေချစ်ချက်ပြက်ပြက်လောင်ကျွမ်းခဲ့တာကြောင့်တော်မီငိမ့်တော်ကူညီပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူးဆန်ကနိုင်ငံတကာကိုကူညီတောင်းခံလိုက်ပါတယ်။ဒီလောင်တဲ့နေရာ960ကိုညှိတဲ့ဖို့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်10ခုကမိသားစုမှ12000ကျော်ကျူးစားနေခဲ့ကြတာဖြစ်ပြီးကနေဒါနဲ့ဩစတြေးလျနိုင်ငံတွေကပါကူညီပေးဖို့ပြည်နယ်ဥချုပ်ရေးမှူးလူဆောင်ကပန်ကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာယာနဲ့ချီတဲ့နေအိမ်တွေတခြားအဆောက်အဦတွေပျက်စီးခဲ့ရတယ်လို့ဒေသခံတွေတောင်းနေကြည့်ပြီးတော့လည်းပိုးရိမ်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်။တော်ပြီးကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပြီးမိသားစုတွေအပါအဝင်လူ40ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တော်မီယန်ရဲ့အကြောင်းလူပေါင်းတသိန်းတည်းမင်းပြေးလို့ရအောင်ပြောရွှေခဲ့ရပါတယ
်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသူ့သမ္မတတာဝန်ယူတဲ့အခါမှာသူ့သမ္မတတာဝန်ကိုချမ်းဆောင်ဖို့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမကာမလာဟဲရစ်ကိုအော်ဂုလာဒုတိယပတ်အတွင်းမှာကြီးညာလိုက်ပါတယ်။
ကမလာဟဲရစ်ကို1964ခုနှစ်ကယ်လီဖိုးနီးယားပြည်နယ်အနောက်ဘက်အော့ကလန်မြို့မှာဝင်ဖွားခဲ့တာပါ။မိခင်ဖြစ်သူဟာအမေရိကန်ပြည်ထောင်စုမှာဘွဲ့လုံပညာရေးသင်ကြားဖို့ရောက်လာတဲ့အိန္ဒိယနယ်ပယ်ဖြစ်ပါတယ်။ပါခင်ကတော့ဂျမေကာနိုင်ငံကရွှေ့ပြောင်းလာသူဖြစ်ပါတယ်။ဟဲရစ်ဟာအမေရိကန်နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်တစ်ပါတီမှာအရေးပါတဲ့ဂျူသမရာလောင်းတွေပထမဆုံးအရွေးခံရတဲ့လူမဲအမျိုးသမီးတစ်ဦးဖြစ်လာပါတယ
်။ဆဒီမာလာအတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတဝန်းသေဆုံးသူတစ်သန်းကျော်သွားပြီလို့အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက္ကသိုလ်သုတေသနဌာနရဲ့စစ်တမ်းတွေမှာဖော်ပြပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာယောဂကူးစက်သူ33သန်းရှိနေပြီလို့စီးရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9သန်း3သိန်းကျော်ရှိပြီးသေဆုံးသူ2သိန်း1000ကျော်ရှိသွားပြီလို့စီးရင်ကဖော်ပြပါတယ
်။အော်တိုဘန်၂၈ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့တရားရုံးချုပ်တရားသူကြီးအေမီကော်နီဘဲရက်ဟာတရားသူကြီးချုပ်ဂျွန်ရောဘတ်ရှေ့မှောက်မှာတရားဝင်ကျင့်သစ္စာကျင်းပပါတယ်။တရားရုံးချုပ်တရားသူကြီးခံထားမဲ့အချိန်ဟာရွေးကောက်ပွဲကျင်းပဖို့နီးကပ်နေပြီးတပတ်ပဲကျန်တော့တဲ့အချိန်မို့နောက်တက်လာမဲ့သမရကပဲရွေးချယ်ရေးဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီရဲ့အမတ်တွေကြားအငင်းပွားခဲ့ကြပါလေ။အမေရိကန်ပြည်ထောင်စုသမိုင်းမှာအနည်းဆုံးနှစ်ပေါင်း150အတွင်းလူနည်းစုပါတီဘက်ကထောက်ခံမဲ့တမင်းမှမပါဘဲနဲ့တရားရုံးချုပ်တရားသူကြီးကိုခံထားလိုက်တာပါ။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအေမီကော်နီဘဲရက်ကိုအစာထိုးခံထားလိုက်တာပါ။
အော်တိုဘာလာနေရာဒီမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကတော့မယ်လီနီယာထရန့်တို့ကိုဗစ် -19 ရောဂါကူးစက်နေတဲ့အကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေကြေခဲ့ပါတယ်။သမ္မတထရန့်ကမေလန်ပြည်နယ်ဘက်သက်စတာမှာရှိတဲ့ Potter Ridge စစ်ဆေးရုံအထူးကုသဂန်းကိုဖြောင်းရှိကူတာပြေးခဲ့ရပါတယ်။တပတ်ကြာမှာတော့သမ္မတထရန့်ကသူ့ရဲ့ဂျမအကြီးဟာအင်မတန်မှကောင်းမွန်နေပြီးစီးတောင်တောက်ဆရာမလိုတော့ဘူးလို့ပြောဆိုခဲ့ပါတယ်။ဆေးရုံမှာ၃ရက်ကုသမှုခံခဲ့တာရောအင်ဂျီရောမှာဆက်လက်ကုသမှုတွေပဲကြောင်းသူ့ဒီယောဂါကိုခံနိုင်ကောင်းကောင်းရှိသွားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်
နိုဝင်ဘာလအတွင်းအိန္ဒိယနိုင်ငံမှာအကြီးဆုံးလေသမားဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးထောင်ပေါင်းချီတဲ့လေသမားတွေလေယာဆိုင်ပြည်ဆိုင်ရာဥပဒေသစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တောင်သူလေသမားတွေကအိန္ဒိယနိုင်ငံမြို့တော်အနီးစင်ဂျီဖုံဒေသတွေမှာရက်တွေနဲ့ချီစခန်းချဆန္ဒပြနေကြပြီးအဝေးပြေးလက်မကြီးတွေကိုပါပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။လေသမားတွေရဲ့ထွက်ကုန်တည်နှံတွေကိုအစိုးရကအာမခံထားတဲ့တပ်မတ်စည်းတိုင်းဝယ်ယူတာပြီးဆက်မလုပ်တော့ပဲကော်ပိုရေးရှင်းကြီးတွေကပဲကောက်ပေးတည်နှံတွေကိုစည်းနှိမ်လက်ဝကြီးအဝေးယူတာပြီးဖြစ်လာနိုင်တယ်ဆိုပြီးလေသမားတွေကစိုးရင်ခဲ့ကြပါတယ်။ဝန်ကြီးချုပ်မူရီကတော့ဒါဟာမမှန်ကန်ကြောင်းနဲ့လေသမားတွေကြားတဲ့အခုလိုထင်အောင်ထင်မှားဖြစ်အောင်အတိုက်ခံတွေကလုပ်လို့ရလို့တုံ့ပြန်ဆွဆွဲခဲ့ပါတယ
်။ခန်းနိုင်ငံမှာဇူလိုင်လကလေးကဘောဘောခဲ့ပြီးဝန်ကြီးချုပ်ပရာယုချွန်အော်ချာနှုတ်ထွက်ပြောနေတယ်ပဒီဘုံတည်ကြီးဘုံဆန္ဒပြထုံးဆူရာတွေနိုဝင်ဘာလအတွင်းမှာအခြေခံဆုံးအခြေအနေရောက်ခဲ့ပါတယ်။ကျောင်းသားတွေဥဆောင်စတင်တဲ့ဆန္ဒပြပွဲတွေကနောက်ပိုင်းမှာထိုင်းပြည်ရဲ့အာဏာကိုကန့်သတ်ဖို့အထိထပ်တိုးတောင်းဆိုလာခဲ့ကြပါတယ်။ဆက်ကျော်တဲ့အရွယ်ကျောင်းသားတို့အပါအဝင်ဆန္ဒပြသူ35ယောက်ကိုသစ်ရှည်ဆောင်တန်းတွေချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအစီအဖြတ်မှုနဲ့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအတွင်းမှာဆွဲချက်ပြင်ခဲ့ပါတယ်။
ဒီဇင်ဘာလ14ရက်နေ့မှာပဲအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်း Electoral College လို့ခေါ်တဲ့ပြည်내ကိုစားပြုကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့သမ္မတရွေးချယ်ရေးဖွဲ့ကတရားဝင်အတည်ပြုပေးလိုက်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအကျိအနဲ့ရှင်ပြန်ရတဲ့ပြည်내တွေမှာမဲမတမာမှုတွေရှိတာကြောင့်သူရှုံးရတယ်ဆိုပြီးသမ္မတထရန့်ကအထောက်အထားခိုင်ခိုင်မာမာမပြဘဲရုံးစုနေပါတယ်။အဲ့ဒီပြည်နယ်တွေမှာတရားဆွဲဆိုမှုပေါင်း90ကျော်လုပ်ခဲ့ပြီးမြေတမရနဲ့သူ့ကိုထောက်ခံသူတွေကရှုံးနေခဲ့ပါတယ်။တမရဒိုနယ်ထရမ့်ဟာအမေရိကန်သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတက္ကံရှုံးနေတဲ့ပြင်စမမြောက်တမရဖြစ်လာပါတယ်။ဒီကောက်ခံတမရဂျိုးဘိုင်ဒန်ဟာဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်တမရအဖြစ်ကျင်းပစာကျင်းဆိုမှာဖြစ်ပါတယ်။
ဒီဇင်ဘာလဒုတိယပတ်နဲ့တတိယပတ်ဒီအတွင်းမှာတော့အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးဖြန့်တဲ့ပုံကားကြီးတွေနေရာနဲ့သွားနေကြပါပြီ။ Pfizer နဲ့ BioNTech ကုမ္ပဏီတွေကထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုအရေးပေါ်ဆုံးဖြစ်ခွင့် ဖက်ဒရယ်တာဝန်ရှိသူတွေကတည်ပြုခဲ့ပြီးရှင်းပိုင်းအတွင်းမှာပဲနောက်ထပ်အမေရိကန်ဆေးကုမ္ပဏီမိုဒါနာကထုတ်လုပ်တဲ့ကိုဗစ်ကာဝယ်ဆေးကိုအသုံးခွင့်ခွင့်ပြုဆုံးဖြတ်လိုက်တာပါပြည်ထိုင်တဲ့ကနေဒါနိုင်ငံတွေကတော့ဒီကာဝယ်ဆေးကိုအသုံးပြုဖို့တည်ပြုပြီးဆေးတွေစထုတ်ပေးနေပါပြီနိုင်ငံတော်ဖြန့်ကျွေးစင်တာတွေဆေးုံစည်းကမ်းတွေကိုကုန်ကားကြီးတွေနဲ့ပို့ပေးနေတဲ့သတင်းတွေကျမယူဝန်ထမ်းတွေကိုကာဝယ်ဈေးတွေစထုတ်ပေးပြီးဆိုတဲ့သတင်းတွေကအမေရိကန်ပြည်သူတွေအတွက်မျှော်လင့်ချက်နဲ့အားကျစရာသတင်းတွေဖြစ်ခဲ့ရပါတယ်
။ဒါ့ပြင်လည်းဗြိတိန်နိုင်ငံမှာဗီဇပြောင်းလာပြီးကူးစက်မှုနှုန်းပုံမြင်နဲ့ကိုဗစ် -19 ပိုပြန့်နှံ့နေတဲ့ဆိုတဲ့သတင်းတွေကြောင့်အသွားလာကန့်သတ်ချက်တွေပို့ချပြီးဥရောပနိုင်ငံတွေကဗြိတိန်ကလာတဲ့ခရီးသည်တွေကိုဝင်ရောက်ခွင့်တားမြစ်လိုက်တာကြောင့်ဒီသတင်းကကာကွယ်ဈေးကြောင့်အားတက်စမျှော်လင့်ချက်ရကစားအချိန်မှာစိုးရင်စရာဖြစ်ခဲ့ပါတယ်။Christmas နဲ့နှစ်သစ်ကူကာလတွေမှာခရိုင်းနှစ်တွေလိုစီစီကာကမကျင်းပါနိုင်ပေ online ကနေဖန်တီးတဲ့ပွဲတွေအဓိကလွှမ်းမိုးခဲ့ပါတယ
်ဒီနေ့ပေါကရမင်းကြီး Francis ရဲ့ Christmas ခါသမယမိန့်ခွန်းမှာတော့ COVID-19 ရောဂါကာဝယ်ဈေးကိုကမ္ဘာပေါ်ကဒေသတိုင်းမှာရှိတဲ့လူတွေကြောက်အောင်လုပ်ပေးဖို့သူတစ်ပြင်းတော့အကာအကွယ်အမဲဆုံးသူတွေအတွက်ကြောက်အောင်လုပ်ပေးဖို့ Christmas နေ့ဗင်ကြားချက်ထဲမှာကမ္ဘာနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်မျိုးသားရေးဝါဒနဲ့ဆွေးရောက်တတိပုဂ္ဂလဝါဒတွေကြောင်းမိဒုက္ခရောက်သူတွေကိုသနာငဲ့ညာမှုရှိတာမျိုးခွင့်ပြုပြီးကြားဖို့ပုံရမင်းကြီးကထိုက်တွန်းခဲ့တာပါပုံရမင်းကြီးလိုပဲနောက်တင်မှာဒီကတ်ယောဂဆိုးကလွန်မြောက်ပြီးအိုဘိုဘေကင်ကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှုပုံမှန်ပြန်လည်ရည်တည်နိုင်မှုမျှော်လင့်ကြရင်ပြည့်စစ်ကနေ့ကိုကမ္ဘာသူကမ္ဘာသားတွေချော်ပြခဲ့ကြပါတယ်နှင်းအောင်ညှိုးဆက်ခဲ့ကြပါတယ်ကျွန်တော်သိမ့်ထိုင်ဘူးပါအမြသဇင်အောင်တဲ့အတူ2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုအခုလိုတင်ပြခဲ့တာပါခင်ဗျာ
ဗီယိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။အခုဆက်ပြီးတော့အပတ်စဉ်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာထွေးကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအဓိကကြုံတွေ့နေရတဲ့အင်းတွင်းချမ်းဖတ်မှုတွေဟာ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်တည်တသာတိုးလာတာတွေ့ရတယ်လို့ဒီလိုအခြေအနေတွေကိုလည်းလာဆောင်ကြည့်သုတေသနလုပ်နေတဲ့အခရာအမျိုးသမီးအဖွဲ့ကပြောပါရယ်။ COVID-19 ကပ်ဘေးကြောင့်မြန်မာအပါအဝင်ကမ္ဘာကျွမ်းမှာအင်းတွင်းချမ်းဖတ်မှုတွေတိုးလာတဲ့ဆိုတာကိုကုလသမဂ္ဂနဲ့လူ့ကွင့်ရေးအဖွဲ့တွေကလည်းအချက်အလက်တွေနဲ့တကွထောက်ပြပြောဆိုနေကြတာပါ။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအင်းတွင်းအချက်ဖတ်ခရရတဲ့ခြေနေတွေနဲ့ပတ်သက်လို့ဒီလိုအင်းတွင်းချက်ဖတ်ခရရသူတွေဘက်ကနေလိုက်ပါကူညီဆောင်ရွက်ပေးနေတဲ့အခရာအမျိုးသမီးအဖွဲ့ကိုတည်ထောင်သူလည်းဖြစ်လက်ရှိဒီဖွဲ့ရဲ့မှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့မတ်ထားထားကိုဆက်သွယ်နေနေပြီးဒီတွင်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရစေ
last time ကအမှုတွေကြီးကိုပဲကြည့်မယ်ဆိုရင်လေဒီကရက်2019က2019မရှိလေ2020အခုချိန်ထိဆိုရင်135ခုရှိတယ်။ရာဂိုင်းတော့အဖြစ်ဆိုရင်385ရာဂိုင်းတော့လာဖြစ်လာတော့ဒီအင်တာနက်နဲ့ကိုကြည့်မယ်ဆိုရင်ကိုဗစ်ကြောင့်ပေါ့မဒီလိုသမီးတွေတို့ကိုနိုင်စင်မှာဆက်တာစမ်းထက်ကလေးပို့တိုးလာတယ်လို့ဒီစာပြောလို့ရပါတယ်။ဒေါ်လာနိုင်ငံမှာကျင်းပြသူသားပေါ့နော်အင်တာနက်ဒေတာရဲ့အတိတ်ကတော့မရှိတော့တနိုင်ငံလုံးတိုင်းတိုင်းရအာကျွန်တော်ပြောတာကျွန်တော်တို့ဖိတ်ဖို့တိုင်းတိုင်းနဲ့ကိန်းကမန်းဒေတာကိုပြောတာပ
ါဟုတ်ကဲ့ဆိုတော့ဆူလိုတာကဒါကဒီအဖွဲတစ်ဖွဲတည်းကိုလာပြီးတော့တိုင်တန်းနဲ့အရေးအတွက်ပဲရှိသေးတယ်ဒီတိုင်တန်းတဲ့နေရာမှာလည်းဘယ်လိုအခြေအနေရောက်မှလာပြီးတော့တိုင်တန်းတာလဲဆိုတာလည်းရှိသေးတဲ့အခါကျတော့အိမ်တွင်းအချက်ဖတ်မှုတွေအားဒီမြန်မာနိုင်ငံမှာတိုင်းတာတစ်ခုအထိတော်တော်ကြီးဆိုးနေတယ်လို့ပြောလို့ရတဲ့အခြေအနေများရှိနေမလားမန်ထထားတို့ရဲ့ရှာဖွေတွေ့ရှိမှုအရဆိုရင်ဘယ်လိုများသုံးသပ်မိလဲရှင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထားကို
မြန်မာနိုင်ငံမှာလက်ရှိအိမ်တွင်းအချက်ဖတ်မှုဆိုတော့အခြေအနေသိရှိချင်တာနောက်ပိုင်းအခြေအနေကလည်းကြိုက်မှကျိုးမှပန်းပေါ့ဒီကနဘာဆိုင်ရာမိဆန်မာလို့နားလည်ထားကြရဲဒီတော့လို့ရှိရင်ဒီနေ့ကနေအရင်ကမထုံးနဲ့ဆိုတော့အယူဆရပေါ့နော် ဟိုဥပမာကျွန်တော်ဟိုသားကျွန်တော်ရိုက်လို့ instant လို့ဥပမာတိုင်နေဆိုရင်ဖြည့်ရတာကျွန်မပဲကျွန်တော်ဒီမှာရောက်ကြအောင် instant လို့မအရင်ခင်ရမနေတဲ့လို့အမေကပြန်လို့တောင်းဆိုမ instant လို့အိမ်မှာကျွန်မကမပြတာလို့ဆိုရက်ကျွန်တော်ကဖြစ်တင်နေဟာရှိရတောင်းတောင်းမတိုင်ကြဘူးတော့ဒီတိုင်တန်းနေရတယ်တော့အရင်နေတယ်ဒီနေရတဲ့အချိန်တော့တော့ပေါ်ပေါ်များနေတာပေါ့နော်ဒီနေရတဲ့အချိန်မှာဒီကတည်းကမိန်းကလေးတွေကဟိုကိုဗစ်ကြောင့်ဆင်းရဲတော့ခံရတယ်ကိုအမျိုးသားရဲ့ဆင်းရဲမှုစိတ်ပီပီမှုတွေဖြစ်ချက်ပေါ်ကြည့်ဒီအတန်းဆန်းမှုနဲ့ကျွန်တော်ကခံရရပေါ့နော်နိုင်ငံမှာကိုဗစ်မဖြစ်ခင်တည်းကအဲဒီအတန်းဆန်းမှုတွေကတော်တော်ဖြစ်နေတယ်လို့ယူဆရပါတယ်
ဆိုတော့ကိုဗစ်မဖြစ်ခင်တည်းကဖြစ်နေတာပေါ့မာဒီကိုဗစ်ကပ်ဘေးချုပ်ရတဲ့အခါကျတော့လူတွေအကျက်တဲတွေပိုချုပ်လာတဲ့အချိန်မှာမိသားစုတွေကလည်းအိမ်ထဲမှာပဲနေရတယ်ဆောင်ဝင်းနေရတယ်အပြင်ထွက်မလို့ရတော့အခက်အခဲတွေကပိုဖြစ်လာတဲ့အခါမှာဒီရဲ့ဒီရိုက်ခတ်မှုအမျိုးသမီးတွေကပိုပြီးတော့ခံစားရတယ်ဆိုတဲ့ပုံစံမျိုးကိုပြောလို့ရနိုင်မလားဟုတ
်ကဲ့ကြောင့်လူတိုင်းခံရတယ်ဆိုပေမဲ့ဒီအခြေအနေတွေကြည့်မဲ့အမျိုးသမီးတွေပိုပြီးတော့ခံစားရတယ်ပေါ့နော်ဒါတော့တစ်ကမ္ဘာလုံးတန်းကြရဆိုလို့ရှင်ပါမှာဒီဟာကိုကရော့ပါနဲ့အတူလိုက်လာပြီးနောက်ကဘေးတစ်ခုလိုမျိုးဒီအင်ဂလန်ကျဖက်မှုပေါ့ခေါ်ဟိုက်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဆိုလိုတာကဒီကိုဗစ်ကာလမှာဒီအိမ်နဲ့အချမ်းဖူးမှုကလည်းနောက်ထပ်တွဲကပ်ပါလာတဲ့ကပ်ဘေးတစ်ခုလိုတောင်မှပဲဖြစ်လာတယ်ဆိုတော့ဒါတို့ကဟိုဆိုးွားတဲ့အခြေအနေလို့ပြောချင်တာလို့ကျွန်မနားလည်ပါတယ်အဲ့တော့ဒီကိုဗစ်ကာလအတွင်းနဲ့ကိုဗစ်မတိုင်ခင်နဲ့ဈားထဲမှာအိမ်နဲ့အချမ်းဖတ်မှုတွေတိုးလာတဲ့အရေးအတွက်ပေါ့နော်ဟိုဖြစ်လာတဲ့အခြေအနေလေးကိုလည်းနည်းနည်းလောက်ပို့ပြီးတော့အရှင်းပြပေးစေချင်ပါတယ်အရေးအတွက်အပြင်ရာခိုင်နှုန်းအပြင်ဘယ်လောက်ထိတက်သွားလို့ဒါဟိုကပ်ဘေးတစ်ခုလိုတောင်ပြောချင်တာပါလေကျွန
်မတို့လမ်းတိုင်တန်းနဲ့အခြေအနေရဆိုလို့ရှိရင်ကိုဗစ်မဖြစ်ခင်ကတော်ရှင်ကိုရမှာဒီအင်ဂျင်ချမ်းဖတ်လို့ပေါ့နော်အမှုလောက်တိုင်တိုင်ပါရဲ့အဲဒီကိုဗစ်ဖြစ်သွားတဲ့အချိန်မှာသူ့မှာမတ်လမဆမ်းမဆမ်းနေတော့အိမ်မှာလို့ရှင်ကိုဗစ်ကြောင့်ဆက်ပြီးတော့ဒီမှာပြန်ဆက်ပြီးတော့ဆောင်ရလာတဲ့အချိန်မှာလို့ရှင်မတ်မပိုင်ရနေပြီးတော့ဒီပေမေးနောက်ပိုင်းတော့ဖြစ်ဆိုလို့ရှင်ဒီအင်ဂျင်ချမ်းဖတ်မှုကတရက်ကိုတရက်ကျော်တော့လောက်ကိုတိုင်တန်းလာဖြစ်တယ်အဲဒီကိုရမှာတရက်ကိုဖြစ်ဖြစ်ဒီမှာပေါ်လာပါဆုံးတရက်ကိုတရက်ထပ်တောင်ကျော်သွားရတော့နော်ကျွန်တော်တို့ကတန်းတန်းနဲ့ရတယ်လုံးရဆို600ရတာတော့900ရတာတော့အဲ့လိုမျိုးကတ်သွားရတယ်နော်
ဟုတ်ကဲ့ဒါတော့မှဒါတိုင်တန်းတဲ့လူစရင်ကိုပဲပြောနေတာနော်လာပြီးတော့မတိုင်တန်းတဲ့သူတွေကအများကြီးရှိနိုင်သေးတယ်လို့လည်းယူဆနိုင်တာပေါ့အ
များရှိနိုင်ပါရဲ့ကိုဖြစ်ဖြစ်နေတဲ့အတွက်တိုင်ရောဘလို့တောင်းပါလဲဒါလောက်ပြီးပါလဲပေါ့နော်ဒါရောအများကြီးပဲ
ဟုတ်ကဲ့ဆိုတော့ဒီလိုဖြစ်နေတဲ့သူတွေကိုလာပြီးတော့တိုင်တန်းတဲ့သူတွေကိုအကာအကွယ်ပေးတဲ့အပိုင်းမှာရောဒါထထတို့လူမှုဖွဲ့စည်းတွေနောက်တွေအစိုးရတာဝန်ရှိသူတွေဘက်ကရောဒီလိုအိမ်ရင်းချက်ဖတ်ခဲ့ရတဲ့အမျိုးသမီးတွေအထက်ဘာရင်းများအကာအကွယ်ပေးဆောင်ရွက်နေတာရှိပါသလဲရှင်
ကျွန်တော်တို့ဖွဲ့စည်းနေတဲ့တော့ကျွန်တော်တို့ကနေတည်းကပေါ့နော်ဖြည်းဖြည်းစုံနဲ့ဝန်ဆောင်မှုပေးပါတယ်ဒီမှာဆိုလို့ရှိရင် hotline phone တွေပေါ့နော်ရှိရပို့ပြီးထည့်လိုက်တယ်ကိုဗစ်ကာလမှာအရင်ကနှစ်ခုပဲရှိရပုံစံနဲ့လို့ပါကျွန်တော်တို့ထည့်ပြီးတော့6ခု7ခုလောက်ကျွန်တော်ထည့်တယ်ဒါနဲ့ကျွန်တော်တို့ရန်ကုန်ကပေါ့နော် service ကိုပေးရခုကြတော့နေရာမှာရှိရပေါ့မိဖက်အဖွဲ့ကြီးတွေဝန်ဆောင်မှုတွေသူတို့နေနေမှာနော်တဲ့ရဲ့အမှုရဖက်နဲ့ချိတ်ဆက်ပေးပြီးတော့လောက်ဆောင်နေပါရဲ့နောက်ပြီးတော့လက်တိုင်ရဲ့အမျိုးမျိုးတယောက်ကအရေးကြီးဆုံးဖြစ်တဲ့အတိုင်းတင်ခံတာပေါ့ဒါဖြစ်တာလဲဘယ်လိုဖြစ်တာလဲဒီကောင်းလို့ဒီတော့ဒါဖြစ်ချင်တာလဲဘယ်လိုအထူးဖြစ်ချင်လဲဘယ်လိုလုပ်နိုင်တယ်လဲဆိုတော့တယောက်နဲ့တယောက်ဘယ်လိုမှမပြေနိုင်ဘူးအဲ့မပြေတဲ့ပုံမှာမကြည့်ဘူးကျွန်တော်တို့ရဲ့ season နဲ့ဆောင်ရုံးနဲ့ဒီကောင်းနဲ့လေးဆွဲပေါ့နော်ပြီးတော့အဲ့တဲ့အားလုံးဆက်လက်ဆောင်ရွက်တယ်။ကျွန်တော်တို့ Survivor Center Approach တို့ပေါ်တဲ့ဟောထားမှုကိုပေးလာတယ်။ခံစားရတဲ့သူကိုဘ ਹੁ ပြုပြီးတော့ရှင်ပြန်ဆွဲပြီးတော့ပေါ့နော်။ဒီလိုဟောထားမှုဖြစ်ပါလား
။ဆိုတော့မထထပြောတဲ့အပေါ်မှာဆိုရင်ဒါမြန်မာနိုင်ငံမှာအင်းဝင်းချမ်းဖတ်မှုတွေကတော်တော်လေးကျကျပြန့်ပြန့်ရှိနေတယ်လို့ကျွန်မနားလည်ပါတယ်။ဆိုတော့အစိုးရဘိုင်းဒီတာဝန်ရှိသူတွေအာဏာပိုင်ဖွဲ့စည်းတွေဘက်ကရောဒီလိုမျိုးမထထတို့လိုဖွဲ့စည်းနေပူးပေါင်းပြီးတော့ဆောင်ရွက်တာတွေရှိပါလား။သူတို့ကရောဘယ်လိုထိရောက်တဲ့ကာကွယ်မှုတွေပေးနေတာရှိပါလဲရှင်။
ကျွန်မတို့ကအကောင့်ထားကြလို့ရှိရင်ဒီလိုမျိုးပူပေါင်းပြီးတော့လုပ်ဆောင်ရတာရှိရဲ့လုံခြုံရေးအခြေအနေကကျွန်မတို့ရဲ့ခုနိုင်ကြံတွေမှာထားလို့မရလို့ရှိရင်ဒီလိုရှိမှထားမျိုးပေါ့နော်ဒါလို့လည်းအချို့အကူအညီတွေလိုအပ်ရင်ကျွန်မတို့အပိုင်းပြီးတော့ဝိုင်းဝန်းဆိုလုပ်ဆောင်ပါတယ်ပြီးတော့ဒီရထားမယ့်အနေနဲ့လည်းပူပေါင်းပြီးတော့ဒီ UI တို့ကျွန်တော်တို့ဖွဲ့စည်းရတဲ့ပူပေါင်းပြီးတော့ဒီလိုမျိုးပူကောင်းတဲ့ဆောင်မှုတွေပေးမယ်အောင်ဟုတ်ကဲ့ nation ဘာလို့ ticket ဆောင်ရမလဲ flow ဝင်ဆောင်ရပြီးပါမလဲဒီကိုကလာမှာ ဆန်ဖန်ဖို့တွေအတွက်ကျွန်တော်ဆွေးနွေးမှုတွေပို့ပြီးတော့ခေတ်ဆက်အားကောင်းမှုတွေပြုလုပ်ရဖို့ဆင်ခြင်တွေရေးဆွဲကြပါတယ
်အခုပြောနေတာအဓိကတော့ဒါဟိုဖြစ်ရက်တစ်ခုဖြစ်လာပြီဆိုလို့ရှိရင်ဒါဘလို့ကောက်ွဲစောင့်ရှောက်မှုတွေပေးတယ်ဘလို့ဝိုင်းပြီးတော့ဂူကြီးစောင့်ရှောက်တယ်လဲဆိုတော့ပေါ့နော်ဆိုတော့ဒါကတစ်ပိုင်းပေါ့အပြင်ကိုဒါရေရှည်အနေနဲ့ကောဒီလိုမျိုးအခြေအနေတွေမကြုံရအောင်ကြိုတင်ကောက်ွဲနိုင်မဲ့အနေအထားမျိုးတွေဖြစ်လာဖို့ဆိုရင်ကောအစိုးရရဲ့ဖက်ဖွဲ့စီလူမှုအတိုင်းဝန်အားလုံးပူးပေါင်းပြီးတော့ဘာတွေများဆောင်ရွက်နိုင်ပါမလဲရှင်
ဟုတ်ကဲ့အဲ့တော့ဒီအရေးအများကြီးရက်ကန်ပါလို့ရက်ကန်ပါလို့ဆိုရင်လူတိုင်းလူတိုင်းပေါ့ဖိုင်စီဆိုင်ဆိုရဖွဲ့သမားတို့တင်ပြခြင်းဖြစ်ပါတော့ရှင်။ဟာခံစားရတဲ့သူတို့အနေနဲ့ဆိုလို့ရှိရင်ဒီမှာအပိတ်ချင်တာတော့ပြောချင်တာတော့ဒီလိုမျိုးဖွဲ့ရတယ်ဒီလိုဆွေးရဖွဲ့တဲ့တမယာမောက်တမယာဒီမှာထမလည်းရှိပါရရှာပါပိုင်ပါဆုံးဖြတ်ပါပေါ့နော်ဆုံးဖြတ်လို့ရှိရင်မှုဖွဲ့ရမယ်ပေါ့ဒီပေါ့နော်ချာလုံနိုင်တဲ့အကြိုက်အများကြီးရဲ့အတိုင်းမှာစဉ်းလေးပါပေါ့နောက်တစ်ခုကတော့အဲ့တော့အစိုးရဖွဲ့နေတဲ့အုပ်စုတွေပေါ့နော်ဒီအမျိုးသမီးတွေတကယ်ခံရတဲ့အမျိုးသမီးတွေရဲ့လက်ရှိလက်ပံ့ရေးဒီမှာဖြစ်နေတဲ့အနေအထားနဲ့ကိုက်တဲ့ဥပဒေကိုအမြန်ဆုံးရေးဆွဲဖို့အမြန်ဆုံးပြန်ဖန်ပေးဖို့လိုပါတယ်။အုပ်စုရှိုံနဲ့လည်းမရသေးဘူး။ကျွန်တော်နိုင်ငံမှာကဒီလိုကြီးရဲ့အကွေးနဲ့လည်းဒီလိုတော့ပေါ်သွားနေတဲ့ကြောင်းလေးကိုရေးပြီးဒီမှာဒီလိုကိုယ်အောင်ရိုက်မှအသေးစားအောင်ဖြစ်နေတယ်အော်မိမနဲ့နွားကိုဒီကနာဆောင်လို့ဆိုတဲ့အကြီးခေါ်ရှင်ချရမိမဆိုရင်တဆင်းနေမယ်ဒီမှာသူရင်ဒီကဒီရဆုံးမပိုင်လို့ရှိရမိမဆိုနှိမ်ထားရမယ်ဆိုတာမျိုးတွေကဒီရှင်ချတွေကဒီမှုကြောင်းရောင်းဒီလေးထုံးဆောင်ရောင်းရောင်းဆရာရင်းရောင်းရောင်းနဲ့ဖြစ်လာတယ်ကျွန်တော်တို့ဒေသတိုင်းရေးမှာမိမကိုရိုက်ပို့အားပေးရတာရေးမရှိဘူးဆိုတော့ဆရာရင်းဖွဲ့ပြီးရတဲ့ဘာမျိုးကိုဒီစထားရင်းတားမြစ်တဲ့အောက်ပြောင်းမှုတွေပုံတင်မှုတွေပြုလုပ်ရမယ်ကျွန်တော်တို့လိုဖွဲ့စည်းနေကြတယ်။ဆိုရအောင်ကျွန်တော်တို့လိုဖွဲ့စည်းတော့ဝန်ဆောင်မှုကိုတရားစမ်းမှာလက်မှတ်မိဖို့တကယ်တမ်းကြိုးစားရတယ်။ဥပမာဆိုလို့ရှိရင်ကျွန်မအမေပြောနေကြပါတော့။ကျွန်မမိသားစုမှရိုက်မယ်ဆိုလို့ရှိရင်ကျွန်မဒီကျွန်မဝန်ဆောင်မှုအမိသားမှရှိရတယ်။ဒါမှမဟုတ်ဒီလက်မှတ်မိရင်ကျွန်မဒီဖုန်းဆက်လို့ရတယ်လို့ကျွန်မအမေသားကတော့ပြန်ခိုင်းရင်ကျွန်တော်နှိမ့်ဆက်ခြင်းနဲ့ပါအနိုင်ပြုခြင်းနဲ့ပါဒီဒီစဉ်းစားမယ်ဝိဇ္ဇာစဉ်းစားမယ်မခါတော့အနိုင်ဆုံးပုံရမှာပါ။ဆောင်မှုရရှိနေခြင်းလက်မှတ်မိနေခြင်းအကောင်လုံးတဲ့အခါမှာတော့ကာတော့တန်းစီခုချစ်တယ်ပေါ့အဲ့ဒါလည်းပြောချင်ပါသေးတယ်
။ကျေးဇူးများကြီးတင်ပါတယ်အခုချိန်ပေးပြီးတော့ဖြည့်ကြပေးတဲ့အတွက်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဘုရားတူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ရွေးကောက်ခံဒုသမရကမလာဟဲရစ်ကိုဗစ်ကာကွယ်ဆေးထိုးလိုက်တာနောက်ဒီလူမဲအမျိုးသမီးဘရီယာနာထေလာရဲ့ရုပ်ထုဖျက်ဆီးခံလိုက်ရတာဒီအကြောင်းတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကိုဗစ်ကာကွယ်ဆေးနိုင်ငံတော်စတင်ဖြန့်ချိနေတဲ့အချိန်ထဲမှာအမေရိကန်ထိပ်တန်းခေါင်းဆောင်တွေလည်းဒီကာကွယ်ဆေးထိုးခံနေပုံကိုရုပ်မြင်သံကြားတွေမှာတွေ့မြင်နေရပါတယ်ကိုဗစ်ဆေးအပေါ်လူလူအနေနဲ့ယုံကြည်လက်ခံပြီးကာကွယ်ဆေးထိုးဖို့လုံဆော်တဲ့အနေနဲ့တာဝန်ရှိသူတွေကလူများရှိမှကုလိုကာကွယ်ဆေးထိုးကြတာပါအမေရိကန်ရွေးကောက်ခံဒုသမ္မတကမလာဟဲရစ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူဒေါ့အန်ဟော့ဖ်တို့လည်းကိုဗစ်ကာကွယ်ဆေးအင်္ဂါနေ့ကထိုးခဲ့ကြပါတယ်
I have now been vaccinated, as Joe likes to say. There's a big difference between the vaccine and vaccinations. I want to encourage everyone to get the vaccine.
အခုပဲကာကွယ်ဆေးထိုးပြီးတော့ပြီ။ဂျိုးဘိုက်ဒန်ပြောသလိုပါပဲ။ကာကွယ်ဆေးရလာနဲ့ကာကွယ်ဆေးထိုးနိုင်တဲ့အဆင့်ကြားမှာကိုပဲတကယ့်ကိုကြီးမားတဲ့တိုးတက်ပြောင်းလဲမှုတစ်ခုရှိပါတယ်။အားလုံးကလည်းကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။နာကျင်မှုမရှိပါဘူး။ဘေးကင်းပြီးတော့အချိန်လည်းမကြာပါဘူးလို့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကဝါရှင်တန်မြို့တော်ကပြည်သူ့ကျန်းမာရေးဌာနတစ်ခုမှကာကွယ်ဆေးထိုးပြီးအင်္ဂါနေ့ကပြောသွားတာပါရွေးကောက်ခံသမ္မတဘိုင်ဒန်လည်းပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးခဲ့တာပါဒီတော့တွင်အမေရိကန်ပြည်ထောင်စုမှကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်အစောပိုင်းဂရီပေးပြောခဲ့သလိုမြင်းမြန်ဆန်ဆန်မလုပ်နိုင်တာတွေရှိနေတယ်လို့တာဝန်ရှိသူတွေကသတိပေးပြောဆိုနေကြပါတယ်ကုသယောဂဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောင်ချီလည်းဒီဇင်ဘာ22ရက်နေ့ကပထမအကြိမ်ကိုဗစ်ကာကွယ်ဆေးထိုးခဲ့ပါတယ
် This what we're seeing now is the culmination of years of research
အရင်ဘယ်တော့မှမကြုံခဲ့ဘူးတဲ့အချိန်အောက်မှာအချိန်တော်ကြာဆန်းသက်ရှာဖွေမှုရဲ့ရလဒ်ကိုအခုကျွန်တော်တို့တွေ့မြင်ခဲ့ရတာပါ2020ဇန်နဝါရီလမှာစခဲ့တဲ့ virus ပေါ်ပြီးတော့တစ်နှစ်မကြာခင်မှာကျွန်တော်အပါအဝင်အားလုံးကာကွယ်ဆေးထိုးနိုင်ကြပါပြီလို့ဆိုရတယ် NIH American မြို့သားကျန်းမာရေး Institute ညွှန်ကြားရေးမှူးဒေါက်တာ Francis Collins နဲ့ကျန်းမာရေးနဲ့လူမှုရေးရာဝန်ကြီး Alex Azaro နဲ့အတူ Moderna ကာကွယ်ဆေးထုတ်ခဲ့တာပါ NIH နဲ့ Massachusetts ပြည်နယ်က Moderna တို့ဟာဒီကာကွယ်ဆေးကိုပူးတွဲဖန်တီးခဲ့ကြတာပါကိုဗစ်ကာကွယ်ဆေးပေါ်ပေါလာတဲ့သတင်းကြောင့်ကမ္ဘာတစ်လောမှာဝန်တာနေကြပေမဲ့လေကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တဝက်လောက်ကတော့မဝမရဲဖြစ်နေကြသေးပါဗြိတိန်မှာတော့တတ်မတည့်တဲ့ရောဂါအဲလာဂျီရှိထားမှုတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမထိုးကြဖို့ဆေးဝါးကြီးကြေးဆိုင်ရာအနာဘိုင်းတွေကတတိပေးထားပါတယ်အခုလိုသတင်းမျိုးတွေကြောင့်တချို့ကလည်းကာကွယ်ဆေးထိုးဖို့မဝမရဲဖြစ်နေကြပါတယ်Los Angeles Mugan Sierra Walter ကအခုလိုပြောပါတယ
်။ I mean I don't even do the flu shot so I mean I think that maybe in the future
တော့ဝေးကဝယ်စီတော့မထိုးဖြစ်ပါဘူး။နောက်တစ်နှစ်နှစ်လောက်ကြာပြီးချင်းဆိုရင်တော့ပိုးပြီးတော့စိတ်ချမှာပါ။လောလောဆယ်တော့ FDA ကခွင့်ပြုရင်တော့မထိုးပါမဟုတ်ပါဘူးလို့သူကပြောပါတယ်။အခုခါမှာတော့ကာကွယ်ဆေးတွေနိုင်ငံနှံ့ဖြန့်ချီနေပေမဲ့လည်းမှန်းထားသလောက်ခရီးမပေါက်ဖြစ်နေတယ်လို့ဆိုကြပါရယ်။ COVID ကာကွယ်ဆေးဖြန့်ချီရမှာပြည်နယ်တွေအနေနဲ့အဆင်ပြေပြေဆောင်ရွက်နိုင်အောင် American Federal အစိုးရအနေနဲ့ပိုအကူအညီပေးတယ်လို့ဆိုပါရယ်။ Dr. Fauci က
Well, rather than stepping in and taking over, I think it would be maybe better.
ကိုကအစားဆုံးဝင်လို့တာထက်သူတို့လှုပ်ဖို့အဆင်ပြေအောင်ကူညီတာကပိုကောင်းမယ်ထင်ပါတယ်။ဝင်ဆွတ်ဖက်နေရလို့တော့မဆိုလိုခြင်းပေမဲ့ပြည်နယ်ရဲ့အလုပ်ကိုဖက်ဒရယ်အစိုးရကဝင်လို့မယ်ဆိုတာထက်ပြည်နယ်အစိုးရတွေအနေနဲ့သူတို့အလုပ်သူတို့အဆင်ပြေပြေလုပ်လို့နိုင်အောင်ကူညီဆောင်ရွက်ပေးဖို့လိုတာပါ။ပြည်နယ်တွေအနေနဲ့သူတို့မျှော်မှန်းထားတဲ့အတိုင်းလုပ်ငန်းပြီးစီအောင်မဆောင်ရွက်နိုင်တဲ့အကြောင်းရင်းတွေထဲမှာဝန်ထမ်းအင်အားမတိုးချဲ့နိုင်တာလူလူကိုအချိန်မီအတိမပေးနိုင်တာနဲ့ကာကွယ်ဆေးတွေကိုတူလောင်တဲ့ဒီလိုအပ်တဲ့အေးကန်းစနစ်လုံလုံလောက်လောက်မရှိတာတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီတစ်လအတွင်းတန်း20လောက်ကာကွယ်ဆေးထိုးပေးဖို့မျှော်မှန်းထားပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တက်ကြီးကြမ်းမာနေထိုင်သူတွေကိုဦးစားပေးထိုးပေးဖို့စီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာနိုင်ငံတော်ကလူပေါင်း3000ခွဲနီးပါးသေဆုံးခဲ့ပြီးတော့တန်းရစေနီးပါယောဂကုဆက်ခံထားပါရခင်ဗျာကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့နယ်မှာစိုက်ထူထားတဲ့လူမဲမျိုးသမီးဘရီယန်နာတေလာရဲ့ရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်လွန်ခဲ့တဲ့မတ်လတုန်းကကန်တကီပြည်နယ်လူဝေဗေးမြို့မှာရှိတဲ့သူနေငန်းတွင်ရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ပစ်ခတ်မှုဖြစ်ပွားရာကနေသူသေဆုံးခဲ့တာပါAmerican Bianzu မှာအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲလောလောထပ်ပေါ်လာချိန်မှာ Brianna Taylor တည်ဆုံးခဲ့တာကြောင့်သူ့ကိုဂုဏ်ပြုပြီးတော့အမတ်တရရုပ်တုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစိုက်ထူခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကုန်စနေနေ့ကသူ့ရုပ်တုဖျက်ဆီးခံလိုက်ရတာကိုတွေ့ရှိခဲ့ကြပါတယ် Oakland မြို့ကန် Karen Kennedy က
I think for me it brought up a lot of emotions fromYou know her initial
သူဆုံးသွားပြည့်တဲ့နောက်အတော်လေးစိတ်မကောင်းဖြစ်ခဲ့ရပါတယ်အခုလဲသူ့ရုပ်ထုကိုဖျက်ဆီးလိုက်ကြပြီဆိုတော့နောက်တစ်ချိန်ထပ်ပြီးခန်းစားရပြန်ပါတယ
်တေလာရဲ့ရုပ်ထုကိုလုတ်ခဲ့သူပပုဆရာလီယိုကာဆင်ကတော့လေသမ်စကွဲမှာထားရှိတဲ့ဒီရုပ်ထုကိုဖျက်ဆီးတာဟာလူမျိုးရေးတက်ခတ်မှုဖြစ်တယ်လို့ဆိုရတယ်လိုဝေဗေးမျိုးမှာမွေးရစင်းနဲ့ပတ်သက်ပြီးတော့ရဲကဝင်ရောက်စီးနှင်းမှုအတွင်းလူပြူရဲဝန်ထမ်းတို့ရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသမီးဘရီယန်နာတေလာသေဆုံးခဲ့ရာကနေအမေရိကန်တလွားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်အသက်26နှစ်အရွယ်သူနာပြူတူဖြစ်တဲ့တေလာရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေပြီးမှတော့မွေးရစင်းဝါလည်းမတွေ့ရသလိုငွေသားလည်းရှာမတွေ့ခဲ့ပါဘူးအခုအခါမှာတော့ဒီပြစ်ခတ်မှုမှာပါဝင်တဲ့ရဲဝန်ထမ်းနှစ်ဦးပေါ်စုံစမ်းစစ်ဆေးနေပါတယ်အိုကလန်မြို့နေ Keith Groupie ကရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောပါရယ
် it just makes me feel like I mean can't we have anything
ဘာကြောင့်အခုလိုစိတ်ထားမျိုးနဲ့လောက်ကြတာလဲဆိုတာကိုစဉ်းစားမိပါတယ်သူတည်ဆုံးသွားတယ်ဆိုတာကလွန်နေပါပြီအခုတော့ဘာကြောင့်ဒီလိုလောက်ကြတာပါလဲ
တေလာရဲ့ရုပ်တုကိုထုလုပ်ခဲ့တာဟာ Black Lives Matter လှူရှာမှုရဲ့အမွေနှစ်ကိုဂုဏ်ပြုတဲ့အနေနဲ့ဖြစ်တယ်လို့ခေပြန်နိုင်ငံရေးအခြေအနေပေါ်ထင်ဟတဲ့အမှုပညာလက်ရလို့လဲဘဘူးဆရာကာဆန်ကပြောပါရယ်ဖြစ္စည်းခံရတဲ့ရုပ်တုကိုဖယ်ရှားပြီးရင်တော့တိတ်မကြခင်မှာရုပ်တုအစ်တစ်ခုအစားပြန်စိုက်ထူဖို့အစီအစဉ်ရှိတယ်လို့သူကပြောပါရယ်အိုကလန်မြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့နန်နာဂျွိုင်နာက
It's a small bust head with a big base
ဒီရုပ်တုကအောက်ခံခုံပေါ်မှာတင်ထားတဲ့ဥကောင်းပိုင်းတည်းဆိုတော့ ကင်ချီလိုရတယ်လို့ဖြည့်ဆီးလို့လည်းရပါတယ်။စကိတ်ဘုတ်စီးတဲ့ဥယျာဉ်နေရာမှာလှုပ်ထားတာဆိုတော့ဘာကြောင့်ဖြစ်မလဲဆိုတာမသိနိုင်ပေမဲ့လူမျိုးရေးမုန်တီးမှုကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ပါစေနဲ့လို့ပဲဆူတောင်းရင်မျှော်လင့်မိပါတယ်။
အခုခမာရာဘရီယနာဒီလာရဲ့အင်ကိုဝင်ရောက်ရှာဖွေရမှာလုံထုံးလုံနီးအတိုင်းမဆောင်ရွက်ခဲ့တဲ့ရဲဝန်တန်းကိုရောပြစ်ခတ်ခဲ့တဲ့ရဲဝန်တန်းကိုရောတပ်ဖွဲ့ဝင်ဖြစ်ကနေထုတ်ပြဖို့အရေးယူဆောင်ရွက်ထားပါတယ်ရဲတပ်ဖွဲ့ကအခုလိုဝင်ရောက်စီးနင်းရမှာတော့ဒီလာနဲ့အတူရှိနေတဲ့ချစ်သူအမျိုးသားခဲနက်ဝါကာကရဲတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့ထင်ပြီးတော့တနက်နဲ့အရင်စီးပစ်ခဲ့တာကြောင့်ရဲဝန်တန်းတို့လည်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။2020ထဲမှာအင်ကာဂျိုစူးစမ်းမှုအပအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်တကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်။
ဒီကယောဂါကာကွယ်ဖို့အတွက်ကိုဖေးသူတေသနာကအတင်းဆိုင်ပင်ပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာအဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလုပ်တဲ့အထက်မှာအဓိက၃လေးမျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းအားဘေးစမျိုးရိုးဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တယ်ဟာအဲ့ဒီကဟိုဓာတုပေတာနိုဘယ်ဆုရတယ်ဒီအမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ Casper မျိုးဗီဇတီးဖြတ်မှုပေါ့နော် Gene Editing နဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဗီဇတီးဖြတ်မှုနဲ့ Virus ပေါ့နော်မျိုးဗီဇ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ် COVID Virus ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဓာတ်ကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှသွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းအောင်လုပ်ပေးတယ် COVID-19 သူတေသနာနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ်ခင်ဗ
ျဒီမျိုးဗီဇတိဖြတ်တဲ့နည်းပညာတစ်ကြောင်ယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနှစ်မပြည့်ခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ခဲ့တာလည်းထူကြတယ်လို့ပြောပါတယ်
။ဇီဝသူတေသနာအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအဖြစ်လူရဲ့ကိုယ်အတွင်းမှာမဟုတ်ဘဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သူတေသနာကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူပါတယ်အခုကပြင်မှာဓာတုပေဒနီးအယပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မြန်မာမှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့ stimulate လုပ်တဲ့ဟာမျိုးလိုပဲမြန်မာကင်မရာကနေရိုက်လိုက်တဲ့ရုပ်လွှာကိုတရားစစ်တပ်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောင်မြင်မှုတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အထက်မှာမျက်ကမှန်ကနေအဝေးရောအနီးရောသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲ့လိုက်ရောလိုက်လို့ရတဲ့ဟာအဒါပေါ်လာပြီအဒီတဲ့ပုံပြီးစိတ်ဝင်စားဖို့ကောင်းတာဘင်ကွန်းပြောနေတဲ့အခါကျလို့ရှင်ဘင်ကွန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအလွှာတွေအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကုံးပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တီထွင်မှုနောက်တစ်ခုကတော့ဇီဝအချီထုတ်နိုင်ခဲ့တာပါ
စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်မြင်းမီးနဲ့ချုပ်တာ ကော်ကတ်တာတို့ဘာတို့ ਨੇ အသားကိုပြန်စီအောင်လို့အခုသူတို့လူရဲ့အရေးပြားအရေးခွန်ကတဲလီကနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တယ်လူခန္ဓာကိုအစိပ်ပိုင်းကနေထုတ်တယ်အရေးခွန်ကနေထုတ်တယ်အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်အဲဒါကို biological yarn လို့ခေါ်တယ်ဇီဝအချီပေါ့အဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ xenobots လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပ
ါတက်ရှိဆက်ရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လှုပ်ထားတဲ့ xenobot လို့ခေါ်ပါတယ် xenobot ကပါလဲဆိုလို့ရှိရင်ရိုးရိုးဆက်ရုပ်မဟုတ်တော့ဘဲနဲ့သူက cell တွေကိုကိုလိုချင်တဲ့ design နဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီ cell ကပဲမလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ရိုးရိုးကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်ကိုအချိန်ပေါင်းတန်ပေါင်းတိန်ပေါင်းဂရေပေါင်းမြောက်များစွာ instruction ကိုတွက်ချက်နိုင်တဲ့ set နဲ့သူတို့ model ပေါ့နော်ဒီဇိုင်းလုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့ဆေးကုခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုက်မှာရှိတဲ့ part တစ်မျိုးရဲ့ cell ကိုဒီဇိုင်းလုပ်ပြီးတော့မှသူတေသနာလုပ်တာပါအဲ့တော့သူတေသနာအောင်မြင်မှုကနောက်တစ်ဆင့်မှာဘာပါလာမလဲဆိုလို့ရှိရင်အတုံးချတာတွေအများကြီးပါပဲအနုမြူဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အဲ့လိုချက်ချင်းအသုံးပြုလို့ရမှာနောက်ဒီသမုတ်ဒရာတွေထဲမှာရှိတဲ့ပလတ်စတစ်အပိုင်းအစတွေအဲ့ပလတ်စတစ်အပိုင်းအစတွေကသမုတ်ဒရာအပြင်ကြီးတစ်ခုလုံးဆိုတိတ်များလွန်အကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ဂုဏ cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ချိလိုက်မယ်ဖြန့်ပြီးတော့မှသူက micro plastic လို့ဒီအပိုက်တွေကိုတိမ့်ပြမဲ့နီးစားလုပ်ကိုကြိုးစားနေပါတယ်နောက်တစ်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကို xenobot ဆက်ရုပ်ကလေးကိုထည့်ပေးလိုက်သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတဖြည်းဖြည်းဖဲ့ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတေသနာလုပ်နေပါပြီခင်ဗျာ
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိပ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ
်ခန္ဓာကိုယ်အစိပ်အပိုင်းရဲ့ယိုယွင်းမှုအတိအကျသိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နီးတစ်မျိုးထွင်ပါတယ်ဥမာအားဖြင့်အုံနှောက်ရဲ့အစိပ်ပိုင်းကဘယ်လိုရှိတယ်လဲဆိုတဲ့ဟာကို UU X-ray နဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ခြည်အဲ့ဒီနည်းပညာကွန်ပျူတာနည်းပညာနဲ့ယောဂဖြစ်နေတဲ့အုံနှောက်ယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးဘက်မြင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်တန်ကိုအမေရိကန်နိုင်ငံသားတွေစံ့ကြံခံနိုင်အောင်ပြသခဲ့တဲ့2020မှာကာကွယ်ဆေးနဲ့ပတ်သက်ပြီးအောင်မြင်မှုရခဲ့တာအပါအဝင်လှုပ်ဆောင်ခဲ့တာတွေအတွက်အမှတ်ရကြဖို့သမ္မတဒေါ်နယ်ထရမ့်က2021နှစ်သစ်အခါသမယအတွက်သမ္မတအင်ဗျူကနေဗီဒီယိုမင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်သစ်အကြိုညချမ်းမှာကျန်းမာရေးလုပ်သားတွေကိုဂုဏ်ပြုခဲ့ပါတယ်။ကမ္ဘာတစ်လောကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခြေသပရင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတွဲထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာဟာကမ္ဘာတစ်လောကိုဗစ် -19 ကာကွယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ကြောင်းနဲ့ဒီကာကွယ်ဆေးကိုကမ္ဘာတစ်လောဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူတွေစီလုံလုံလောက်လောက်ရအောင်လှုပ်ပေးဖို့လိုတယ်လို့ WHO ကကာကွယ်ဆေးလက်လှမ်းမြေလှုပ်ဆောင်နေတဲ့ထိပ်တန်းအရာရှိကပြောပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီးရုံနေစဉ်ဖမ်းဆီးခေါ်ဆောင်လာခံခဲ့ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်းသုံးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန်းတည်းတောက်ကြံနေမှာပြောပါတယ်။ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတွေအတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆွယ်စည်းရုံးခွင့်ရှိရမှာဖြစ်ကြောင်းလည်းတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါတယ်။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းကအေအလက်နက်ကိုင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းတည်းနေမှာတော့ပြန်လွှတ်ပေးကြတာပါ။တင်းင်းရင်းနေမနေခင်တင်းင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းရတပါ
This program has come to you from the Voice of America, Washington.